တိုကျိုမြို့ကိုဒီကနေ့ရောက်ရှိသွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တည်တံ့တွေ့ဆုံကြတဲ့အခါမြန်မာဒီမိုကရေစီရေးနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းလေလာသုံးသပ်သူတွေကဆိုပါတယ် NLD ဆိုရကရိုဟင်ဂျာရေးကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်လို့ဂျပန်အခြေစိုက်နိုင်ငံတကာလူအခွင့်အရေးအဖွဲ့အချို့ကထောင်ဆန်းစုကြည်ကိုဆန္ဒပြကြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ်
တိုကျိုမြို့မှာအော်တိုဘာ9ရက်နေ့ကျင်းပမဲ့ဆယ်ကြိမ်မြောက်ဂျပန်မဲကောင်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံကို6ရက်ကြာခရီးအဖြစ်သွားရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအော်တိုဘာ9ရက်ဒီကနေ့နေ့လယ်ပိုင်းမှာပဲဂျပန်နိုင်ငံကိုရောက်ရှိသွားပြီးမြမရေးလှူရှားသူတွေနဲ့ဂျပန်ရောက်မြမမိသားစုတွေကလေးစိတ်မှသွားရောက်ကြိုဆိုခဲ့ကြပေမဲ့ဂျပန်လူညုံရေးကဒေါအောင်ဆန်းစုကြည်ကိုအထူးဧည့်သည်ထွက်ပေါက်ကနေခေါ်သွားတာကြောင့်မတွေ့လိုက်ရဘူးလို့တိုကျိုမြို့မှာအတိုင်းဝန်းက VOA ကိုပြောပါတယ်ဒေါန်ဆန်းစုကြည်ရဲ့6ရက်ကြာဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တီးတန့်တွေ့ဆုံမှုရှိပြီးအဲဒီလိုတွေ့ဆုံတဲ့အခါမြန်မာဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးအောင်မြင်စေဖို့နဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာ NLD အစိုးရကိုအကူအညီပေးရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းမြန်မာရေးလီလာသုံးသက်သူတိုကျိုမြို့ကဦးကျော်ကျော်ဆိုးကပြောပါတယ
်မြန်မာပြည်ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးနဲ့ပတ်သက်ပြီးဂျပန်ကအပြေဝအကူအညီပေးမယ်ဆိုတဲ့ဟာကိုဝင်းကျုပ်ရှင်ဆိုအဘေးကအတီးပြုတ်ပြောမယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ဆိုတော့ဒါကဒေတာရင်းပထဝီနိုင်ငံရေးအခြေအနေနဲ့အများကြီးသက်ဆိုင်မှုရှိနေတယ်။တရုတ်ရဲ့ဒီအင်အားကြီးလာမှုအထူးသဖြင့်စီးရီးနဲ့စီးရီးလှုပ်ရှားမှုတွေတောင်တိုးပင်လယ်တွေအငင်းပွားနေတဲ့ကြောင့်ကိစ္စတွေမှာအာဆီယံနိုင်ငံတွေကဂျပန်ကိုအပြေဝနားလေတဲ့ပြည်ဝထောက်ခံတယ်ဆိုတဲ့အနေထားမျိုးရအောင်ဂျပန်ကကြိုးပမ်းနေတဲ့အထက်မှာဒီအချက်လည်းပါဝင်ပါတယ်။ဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာအစိုးရပုံမှာပုံစံမျိုးမျိုးနဲ့ပြရပြနေတာမျိုးကိုဂျပန်အစိုးရကသိပြီးသဘောမကျတဲ့ပုံရှိပါတယ်။ဒါကြောင့်မို့သူကတန်နေများမြန်မာအစိုးရဘက်ကနေပြီးရက်တီတဲ့သဘောမျိုးကိုသူပြသထားပါတယ်။
မြန်မာနိုင်ငံကြေးလိုက်ဒေသမှာလေယာလုကန်သူအတော်ရှားပါတဲ့ပြဿနာကြုံနေရတာကြောင့်ဒါကိုဖြေရှင်းနိုင်ရေးအတွက်ဂျပန်နိုင်ငံဖူကူရှိမာဒေသကလေယာလုပ်ငန်းခွင်ကိုဒေါအောင်ဆန်းစုကြည်တွားရောက်လည်လာဖို့ရှိပါတယ်ဖူကူရှိမာကစိုက်ပျိုးရေးကဏ္ဍမှာအောင်မြင်မှုရနေတာတွေနဲ့ပတ်သက်လို့ဦးကျော်ကျော်စုကရှင်းပြပါတယ
်ဖူကူရှိမာခရိုင်ကအီဇူမီဇာကီဆိုတာမြို့သေးသေးလေးပါပဲဒီကဒီမှာစိုက်ပျိုးလုပ်ငန်းကအဲ့မှာလူရေကနေတဲ့စိုက်ပျိုးလုပ်ငန်းတွေကတော်တော်လေးကိုထိခိုက်မှုရှိနေတာတွေ့ရတာဒါကြောင့်မို့လို့ဒီ vegetable factory လို့ခေါ်တဲ့စက်ရုံကနေထုတ်တဲ့အဆင့်ထိသူတို့ဒီဒီပြောင်းလဲကြိုးစားနေပြီဒီမှာအဲ့နီလာနေဘလို့ဖြည့်ရှင်းတယ်လဲဆိုတာကိုတောင်းဆန်းစုကြည်ကလည်းသွားလေ့လာပါနေလဲဖြစ်နိုင်ပါတယ်ခင်ဗ
ျရင်းညာအရင်နဲ့ပတ်သက်လို့တွန်းအားပေးဖို့အတွက်တိုကျိုအခြေစိုက် Amnesty International AI အဖွဲ့နဲ့ Human Rights Now အဖွဲ့တို့ရဲ့ဂျပန်နိုင်ငံဆိုင်ရာအဖွဲ့အစည်းတွေကလာမယ့်တနင်္လာနေ့ကျရင်မြန်မာတန်ယုံရှင်မှာဒေါအောင်ဆန်းစုကြည်ကိုဆန္ဒပြဖို့ရှိတယ်လို့အဲ့လိုဆန္ဒပြသူတွေကိုတံပြန်ဆန္ဒပြမဲ့သူတွေလည်းရှိကြောင်းတိုင်းသားအရေးလှုံ့ရှားနေတဲ့တိုကျိုမြို့ကမိုင်ကျော်ဦးကပြောပါတယ
်အခုကအသေးစားက Amnesty International ရဲ့ Human Rights Now Watch ရဲ့အပင်ကလေးတွေပေါင်းပြီးတော့ဆန္ဒပြမှာတိကျတယ်ကျွန်တော်ပြတဲ့ဘေးမှာကျွန်တော်တံပြန်ပြီးတော့မှမဟုတ်မှန်တာတွေကိုလက်ရှိအချိန်နေမှန်တော့တံပြဖို့ပြင်ထားတာပေါ့နော်အလောက်လောက်ထားတာပေါ့နော
်2015ရွေးကောက်ပွဲမှာအနိုင်ရပြီး NLD ပါတီအစိုးရတက်လာပြီးနောက်2016မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာပထမဦးဆုံးတရားဝင်ချစ်ကြည်ခီးစဉ်အဖြစ်ဂျပန်နိုင်ငံကို9ရက်ကြာအလည်ပတ်တွားရောက်ခဲ့ပြီးနိုင်ငံကြားဖွံ့ဖြိုးရေးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါ။